ရုရှားသိမ်းပိုက်ထားတဲ့ဥရောပတိုင်းရဲ့အကြီးဆုံးနျူကလ িয়ার ဓာတ်ပစ်ဆိုင်ရာဇဘူရုရှားကို IAEA နိုင်ငံတကာအမှုမျိုးစွန့်အေဂျင်စီစစ်ဆေးမှုတွေဝင်ပြီးစစ်ဆေးခွင့်ပေးဖို့အတွက်ပြင်သစ်ကတောင်းဆိုထားတာကိုအခုရုရှားသမ္မတဗလာဒီမီယာပူတင်ကပြန်ပြီးစဉ်းစားမယ်လို့ပြောကြောင်းပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်ကတောက်ကြနေမှာပြောပါတယ်ဇဘူရုရှားနျူကလ িয়ার ဆိုင်ရာတဝက်တိုက်ခတ်မှုတွေကနေ1986တုန်းကချာနိုဘိုနျူကလ িয়ার အစိတ်တင်အန္တရာယ်ကြုံခဲ့ရတာတဲ့အဆမတန်ဆိုးရတဲ့ဘေးကြုံရမှာကိုဥရောပတလုံးမှာစိုးရိမ်နေကြတာလည်းဖြစ်ပါတယ်။ IAEA ကဝင်ရောက်စစ်ဆေးမှာကိုယူကရိန်းကရောရုရှားကပါထောက်ခံပံ့ပိုးကြောင်းပြတာတဲ့အခုကြေညာချက်ကိုကြိုဆိုတယ်လို့ IAEA ချီးကဲရာဖဲလ်ခရော့စီကပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကတော့တောက်ကြနေပြောတဲ့နေ့စဉ်မိန့်ခွန်းမှာဒီဇဘူရုရှားဆိုင်ရုံကိုတောက်ရောက်မဲ့ကိစ္စအတွက်ယူကရိန်းတန်တမန်တွေမိတ်ဆွေတွေကုလသမဂ္ဂကိုယ်စားလှယ်တွေနဲ့အတူ IAEA ကအသေးစိတ်စီစဉ်နေတယ်ဆိုပြောပြီးတော့ပါဝင်သူအလုံးကိုကျေးဇူးတင်ကြောင်းပြောပါတယ်။ဒါပေမဲ့အမှုရောင်ကြီးအန်ဒီယန်နဲ့ပတ်သက်ပြီးတော့ရုရှားဘက်ကနေဆက်ပြီးချင်းချောက်မှုတွေဆက်လုပ်နေမယ်ဆိုရင်တော့ဒီနေ့မှာဥရောပနိုင်ငံတွေအတွက်မကြုံစဘူးဝမ်းနည်းစရာတွေကြုံတွေ့နိုင်ရတယ်လို့သတိပေးထားပါတယ်။